ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီစန္ဒအလျောက်ဌာနပြန်နိုင်ဖို့နဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့အမေရိကန်ပြည်ထောင်စုကမြန်မာကိုဆက်ပြီးတွန်းအားပေးဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့ထုတ်ကြေညာချက်မှာပြောဆိုထားပါတယ်ရိုဟင်ဂျာတွေအနေနဲ့နေရာရင်းတွေဒါမှမဟုတ်လေသူတို့ရွေးချယ်ရာဒေသတွေကိုပြန်ပြီးအခြေတကျနေထိုင်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့မြန်မာကိုတွန်းအားပေးတဲ့နေရာမှာအမေရိကန်ပြည်ထောင်စုကနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ရိုဟင်ဂျာတွေအပေါ်စနစ်တကျခွဲခြားဆက်ဆံမှုတွေအပေါ်စိုးရိမ်ချက်အများပြားပါတဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစဉ်ခန်းစာနဲ့အကြံပြုချက်တွေထုတ်ပြန်ခဲ့တာလေဒီဩဂုတ်လမှာနှစ်နှစ်ပြည့်ခဲ့ပြီးဒီကနေ့အချိန်ထိဒီအခြေအနေမျိုးဆက်ပြီးရှိနေစေဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကညာချက်မှာဖော်ပြပါတယ်ရခိုင်ပြည်နယ်ရင်းကထွက်ပြေးရသူတွေအတွေ့ရောရခိုင်ပြည်နယ်တွင်းမှာနေထိုင်သူအလုံးနဲ့မြန်မာနိုင်ငံအတွက်ရှေ့ဆက်ဖို့အကောင်းဆုံးနည်းလမ်းတွေဖြစ်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရဘက်ကအကောင့်ထည့်ဖော်ဖို့ဆက်ပြီးတွန်းအားပေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အော်တေဂတ်စ်ကပြောဆိုထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကရခိုင်ပြည်နယ်တွင်လုံခြုံရေးစခန်းတွေအပေါ်လက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကိုအင်အားအလွန်အကျွံသုံးနှိမ်နှင်းမှုအတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကတိတ်နေချီတဲ့လက်နက်မဲ့အမျိုးသားအမျိုးသမီးတွေနဲ့ကလင်းငယ်တွေကိုရရဆက်ဆက်တိုက်ခိုက်ခဲ့တယ်လို့လည်းဝန်ကြီးဌာနကညာချက်ကဖော်ပြပါတယ်။မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်ရက်ဆက်ကြမ်းကြုတ်မှုကြောင့်ရိုဟင်ဂျာ 9,400 ကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပြီးဒီလောက်ရကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့ညှိမျှတယ်လို့လည်းကြေညာချက်ကဖော်ပြထားပါတယ်ရှင်။